အမေရိကန်ကာကွယ်ရေးဝန်ကြီးဖြစ်နေကြထားခံရတဲ့စစ်ဗိုလ်ချုပ်ကြီးလွိုင်းအော့စတင်ရဲ့ဘွားစကြောင်းကိုပြောပြပေးစမှာတယ်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကအမေရိကန်ကာကွယ်ရေးဝန်ကြီးဖြစ်နေရွေးချယ်လိုက်တဲ့အငြိမ်းစားဗိုလ်ချုပ်ကြီးလွိုင်းအော့စတင်ကဖြတ်တော်ကနေအတည်ပြုခဲ့မယ်ဆိုရင်အမေရိကန်ရဲ့ပထမဆုံးအာဖရိကနယ်အမေရိကန်ကာကွယ်ရေးဝန်ကြီးဖြစ်နေပန်တဂွန်စ စ်ကသူမွေးဖွားခဲ့ပြီးတော့ဂျော်ဂျီယာမှာကြီးပြင်းခဲ့တဲ့အော့စတင်ဟာ West Point American စစ်တပ်ကတူကနေ1985ခုနှစ်မှာကျောင်းပြီးခဲ့ပါတယ်။မြောက်ကိုရိုင်းနာပြည်နယ်က Fort Bragg မှာအခြေစိုက်တဲ့အမှတ်82လေဒီခုံတပ်ရေးတိုက်ခိုက်ရေးအကူတပ်စိတ်မှာပထမဆုံးကြီးကြပ်ကိုခဲ့ခဲ့ရပြီးတော့ရာထူးအစစ်စစ်နဲ့တပ်တွဲမှာနှစ်40ကြာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။စစ်ဗိုလ်ချုပ်ကြီး Austin ဟာ2010ကနေ2011ခုနှစ်အထိအီရတ်စစ်အခြေစိုက်စခန်းမှာစစ်ရေးကုကဲမှုအကြီးအကဲဖြစ်နေတာဝန်ယူခဲ့ပြီးအမေရိကန်တပ်တွေအီရတ်ထဲဝင်ရောက်သိမ်းပိုက်မှုအဆုံးသတ်အခြေအနေနဲ့တပ်ပြန်ရုပ်သိမ်းမှုမှလည်းကြီးကြပ်ခဲ့ရသူပါ2016ခုနှစ်မှာတော့စစ်ဗိုလ်ချုပ်ကြီး Austin ဟာအီရတ်အာဖဂန်နစ္စတန်အရှေ့လယ်ပိုင်းဒေသနဲ့တာဝါရှဒေသတွေကိုကြီးကြပ်ရတဲ့အရှေ့လယ်ပိုင်းဒေသအမေရိကန်စစ်ရေးကုကဲမှုဌာနချုပ်အကြီးအကဲဖြစ်နေတာဝန်ယူခဲ့ပြီးတဲ့နောက်တက်ကနေအနားယူခဲ့ရသူဖြစ်ပါတယ်။အရက်ဖတ်မှာရောစစ်ရေးဖတ်မှာပါထက်မြက်ခိုင်မာတဲ့ခေါင်းဆောင်မှုအရေးသွေးတွေရှိတယ်ဆိုပြီးသူကချီးမွမ်းခံခဲ့ရသူပါအမေရိကန်တွေလိုအပ်တဲ့စီးရေးခေါင်းဆောင်မှုမျိုးရှိသူဖြစ်တယ်လို့သူ့ရဲ့တက်အနားယူချိန်မှာသမ္မတအိုဘားမားကထုတ်ဖော်ချီးကျူးခဲ့ပါတယ်ဒါပေမဲ့လည်းစီးရီးယားတက်ကိုတင်နန်းပေးဖို့ဒေါ်လာ3,500အစီအစဉ်တစ်ခုမအောင်မမြင်ဖြစ်ခဲ့တဲ့အပေါ်မှာတော့2015ခုနှစ်တုန်းကလွှတ်တော်အမတ်တရဲ့ဝေဖန်ဖြစ်တင်တာကိုခံခဲ့ရဖို့ပါတယ်သူဟာ2009ခုနှစ်ကနေ2010ခုနှစ်အထိပန်ဒဂွန်ကာကွယ်ရေးဝန်ကြီးဌာနရဲ့ပူးတွဲစေဦးစီးချုပ်များညွှန်ကြားရေးမှူးဖြစ်တာယူခဲ့တယ်လို့2012ကနေ2013ခုနှစ်အထိအမေရိကန်စစ်ဦးစီးချုပ်များအဖွဲ့ရဲ့ဒုတိယအကြီးအကဲဖြစ်လဲတာဝန်ယူခဲ့သူဖြစ်ပါတယ်